ထောင်ကိုရာလေးသက်ခုနှစ်မှာထိနဲ့အရရာခံယူခဲ့တဲ့ထိုင်းဘရင်ဘူမိဘောဟာမနေ့ကြာသာပရိနေကကွယ်လွန်သွားခဲ့တဲ့အတွက်တနင်္ဂနွေလုံးပူဆွေးတော့ကရောက်နေချိန်မှာသူ့ရဲ့ထီးမူရင်နမ်းမွေကိုဆက်ခံမဲ့သူဟာထိုင်းနိုင်ငံအကျိုးကိုသူ့အတိုင်ဆက်ပြီးဆောင်ရွက်နိုင်မှာမလားဆိုတာထိုင်းပြည်သူအများကစိုးရိမ်မကင်းဖြစ်နေပါတယ်။ထိုင်းဝန်ကြီးချုပ်ပရာယုတ်ကမနေ့ကပြောကြားတဲ့ရုံးမ
1980ကြာဆူဆန်ခဲ့တဲ့ထိုင်းပြည်ဘူမီဘောအဒူရာတက်ဟာနှစ်အတော်ကြာနာမကျန်းဖြစ်ခဲ့ပြီးတဲ့နောက်မနေ့ကတက်တော်88နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်။ဘရင်ဘူမီဘောဟာဘာသာရေးအသီးသီးမှာပတ်စုံထူးချွန်သူတဦးဖြစ်တယ်လို့သူ့ရဲ့ဩဇာအာဏာကိုအခြေခံလူဒန်းစားတိုးတက်အောင်အသုံးချနိုင်ခဲ့တဲ့အတွက်လူတို့ရဲ့ချစ်ခင်လေးစားမှုကိုသူ့ရဲ့တပ်တန်းတစ်ချောင်းလုံးမှာရရှိခဲ့တာဖြစ်တယ်လို့ထိုင်းချေဆိုင်မြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုညှိနှိုင်းရေးမှူးဒေါက်တာနိုင်အောင်ကပြောပါတယ်
။သူ့ရဲ့ထူးခြားချက်ကဘာလဲဆိုတော့ဒီထိုင်းနိုင်ငံထဲမှာရှိတဲ့လူတို့လူဒန်းစားအလွှာအလုံးငယ်နောက်ပြီးတော့ဒီမျိုးဆက်အစဉ်အဆက်ကဂျုံတီလေးစားမှုကဟိုတောက်လျှောက်ရှိခဲ့တာကိုဒီဘင်းမိသားစုနေနဲ့ရတဲ့ရမုံငွေတွေလူငွေတွေကိုလည်းသူကကမခတာအဲ့ဒါတွေကိုလုပ်ပြီးတော့မှဆယ်လုံငန်းနေမျိုးစဘာလုံငန်းနေဒီသူတည်စနာလုံငန်းနေအများကြီးလုပ်ပစ်ခဲ့တာတွေနောက်ကျွန်တော်တို့ဒီမှာအများပြောပြောနေတဲ့ဟာမိုးတုရွာပေးတဲ့ဤပညာတွေဒီထွင်နေဆိုတဲ့ကိစ္စအစအထူးသဖြင့်ကျွန်တော်တို့ဒီနယ်ဆိုင်တဲ့အားမျိုးပြောမယ်ဆိုလို့ရှိရင်အမော်သားတွေရှိရပေါ့ဗျာ။တိုင်းဟိုမတ်ပုံတွေအတိမတ်အမျိုးသားပြည့်တဲ့အတိမတ်ပြည့်စုံခရရည်အဲ့ဒါဒီအားလုံးကိုလည်းဒေသစီမံချက်နဲ့လုပ်ပေးတာလည်းရှိတယ်။နောက်သူ့ရဲ့ဩဇာကိုယူပြီးတော့မှစုံချက်ထားပြီးတော့မှလူထုတစ်ခုလုံးအလွာအားလုံးတစ်ခုလုံးကနေပြီးတော့သူ့စီရနေတစ်ဆင့်ဒီလူထုတွေအတွက်ကိုပြန်ပြီးအကျိုးပြုတဲ့ဥစ္စာအဲ့ဒါကိုသွားခံစားရတယ်
ဒါပြင်ဘရင်ဘူမီဘောဟာအင်းကြီးချင်းမြန်မာနိုင်ငံကနေပြည်တွင်းစစ်ကြောင့်ထွက်ပြေးလာတဲ့တိုင်းသားဒုက္ခသည်တွေကိုလည်းစာနာထောက်ထားမှုတွေရှိခဲ့ကြောင်းဒေါက်တာနိုင်အောင်ကပြောပါတယ်
။သူကတော့စိတ်တည်းဝဝင်တော့လို့ပါလာမရှိပေမဲ့လို့ကျွန်တော်တို့ဒီနယ်စပ်ကရောက်လာတဲ့ဟိုကျွန်တော်ကျောင်းသားတွေရဲ့အစားအသောက်တိုင်းသားကိစ္စတွေရဲ့ဒီလိုပေါ့နော်။အဓိကတော့အစိုးရရဲ့ policy နဲ့ဒီနိုင်ငံတကာရဲ့ပတ်သက်မှုဒီမှာလည်းဒီတိုင်းပြည်ကြီးနဲ့ဒီပြည်တုံကလည်းဒီကျွန်တော်တို့ဟိုဒီကြည်ရင်းစစ်ကြောင်းဒီဘက်ရောက်လာတဲ့ဒုက္ခသည်တွေအရေးပေါ်မှာအများကြီးကိုစာနာနားလည်ပြီးတော့ဟလာဝင်ရောက်ဖိမတာတွေရှိတယ်လို့ကြားဦးတယ
်။ဘရင်ဘူမီဘောဟာသူ့ရဲ့တက်တန်းတစ်လျှောက်ထိုင်းနိုင်ငံတွင်အာဏာသိမ်းမှုအကြိမ်ကြိမ်အစိုးရပြောင်းလဲမှုတွေကိုခဏခဏကြုံခဲ့ရပေမယ့်ဘရင်နန်းတော်ကအာဏာနိုင်ငံရေးထဲမှာထဲထဲဝင်ဝင်မပါဝင်ဘူးဆိုတဲ့မူကိုတိတိကျကျလိုက်နာခဲ့တယ်လို့မှန်မှန်ကန်ကန်ဥဆောင်မှုပေးနိုင်ခဲ့တဲ့အတွက်ကွဲပြားနေတဲ့အင်အားစုအသီးသီးရဲ့ယုံကြည်မှုကိုရရှိခဲ့တာပါ။ဒါကြောင့်သူကွယ်လွန်ပြီးတဲ့နောက်သူ့ကိုဆက်ခံမဲ့သူနဲ့ပတ်သက်လို့လူတို့ရဲ့ယုံကြည်အားထားမှုယောနေနေပြီးနိုင်ငံရဲ့အနာဂတ်အလားအလာပေါ်မှာစိုးရိမ်မှုတွေရှိနေတာမျိုးတွေ့မြင်ရကြောင်းထိုင်းနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်နေတဲ့မြမအရေးလေးလာနေသူကိုအောင်သူငင်းကပြောပါရစေ
။ဆိုသူမရှိတဲ့ကာလမှာဒီအင်အားစုတွေကပြိုသွားမလားဆိုတဲ့ပြဿနာမျိုးတွေစိုးရိမ်ရတာရှိပါတယ်။ဆိုတော့အထူးသဖြင့်နန်းတော်ထဲမှာလည်းအုပ်စုတွေရှိပါတယ်။နောက်တစ်ခါကျတော့တမတော်တွေမှလည်းအုပ်စုတွေရှိတယ်ပြင်ပနိုင်ငံရေးမှလည်းအုပ်စုတွေရှိတော့ဒါတွေကဘယ်လိုဖြစ်သွားနိုင်တယ်လဲဆိုတဲ့ဟာမျိုးစိုးရိမ်ပူပန်ရတာရှိပါတယ်ဆိုတော့နောက်တစ်ခုကတော့ဒီဘရင်စနစ်ကိုနိုင်တဲ့ပတ်သက်လို့ပေါ့နော်ဆိုတော့တချို့ကလည်းပြောကြတယ်အရင်ဒီပေါ်မှာဖြစ်ခဲ့တယ်လို့မျိုးပေါ့ဆိုတော့ဒီဘရင်ပြီးလို့ရှိရင်နောက်ဘရင်ဘယ်လိုလားဒီသူကလက်မခံတော့ဘူးဆိုတဲ့အနေအထားမျိုးလည်းပြောကြဆိုရတာရှိပါတယ
်ဟုတ်ကဲ့အဲ့ဒါဆိုရင်ဒီအိရှိမင်းသားဝဇီရာလောင်ကွန်းရဲ့အခြေအနေရောဘယ်လိုမြင်လဲရှင်
အဲ့ဒါတော့ဟိုသေချာပြောလို့ခက်တာပေါ့နော်သူကတော့အရှိမင်းသားဆိုတော့ကဘရင်ဖြစ်လာဖို့များပါတယ်ဆိုတော့ဒါမှမဟုတ်ပဲနဲ့လေဟိုတခြားဟိုရွေးချယ်စရာအနေထားတွေဖြစ်သွားနိုင်ပါတယ်ဆိုတော့ပြည်သူလူထုကတော့ဒီဘရင်သမီးတော်ဇီဝိတော်ကိုပို့ပြီးတော့ဟိုချစ်ကြည်လေးစားကြတာရှိတယ်ဆိုတော့ဒါမှမဟုတ်ရင်လည်းဘရင်ဆုံးပြီးတဲ့ကာလနောက်ပိုင်းမှာမိဖုရားကြီးကိုလိုက်ကပဲဟိုဆက်ပြီးတော့တာဝန်ယူမလားပေါ့နော်ဆိုတော့ဒါကတော့ဘယ်သူမှသေချာပြောလို့မရသေးတဲ့ကိစ္စတွေဖြစ်ပါတယ်
1982ခုနှစ်မှာဘရင်ဘူမီဘောကသူ့ရဲ့အရိုက်အရာဆက်ခံဖို့တားပစ်သူဝဇီယာလောင်ကွန်းကိုအင်ရှိမင်းသားအဖြစ်အနှင်းထားခဲ့တာကြောင့်အခုနန်းတက်ပွဲစီစဉ်ဖို့အတွက်လွှတ်တော်ကိုတင်သွင်းမှာဖြစ်ကြောင်းထိုင်းဝန်ကြီးချုပ်ပရာယုတ်ကမနေ့ကသူ့ရဲ့မိကုံးမှာပြောကြားခဲ့ပါတယ်ရှင်